သီရိလင်္ကာနိုင်ငံမှာတော့ဝန်ကြီးချုပ်မဟင်ဒာရာဂျာပက္စာအပေါ်အယုံကြည်မရှိအဆိုကိုဒီနေ့ပဲလွှတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အတွက်နိုင်ငံရေးအခြေတဲတွေလည်းပုံမနှဆိုင်လာနေပါတယ်။ဒီအဆိုကိုမဆွေးနွေးခင်ဝန်ကြီးချုပ်ကိုထောက်ခံသူတွေလွှတ်တော်ထဲမှာဆန္ဒပြခဲ့ကြပြီးနောက်မှာပဲလွှတ်တော်ဥက္ကဋ္ဌကာရူဂျီယာဆူရီလီယာကမဲခွဲဖို့စီစဉ်ခဲ့တာပါ။အဆိုကိုကန့်ကွက်မဲ့မဲအလုံးလောက်မရနိုင်တဲ့အကြောင်းလွှတ်တော်ဥက္ကဋ္ဌကပြေးခဲ့တဲ့သတင်းပတ်မှာကလေးကပြောဆိုထားတဲ့အတွက်လွှတ်တော်ရဲ့ဒီဆုံးဖြတ်ချက်ကတော့ကြိုသိနှင်ပြီးသားလို့ဖြစ်နေပါတယ်။သီရိလင်္ကာသမရမိုက်ထရီပါလာစီရီစီနာကသူ့ကိုလှုပ်ချမ်းဖို့ခြံစည်မှုမှာအစိုးရဖွဲ့ဝင်ဝန်ကြီးတူပါဝင်နေကြောင်းပြောဆိုခဲ့ပြီးပြီးခဲ့တဲ့လအောက်တိုဘာ26ရက်မှာပဲဝန်ကြီးချုပ်တာဝန်ယူထားတဲ့ရနေဝစ်ခရမ်မက်ဆင်ကီကိုယာဒူကဖိရှားရကနေနိုင်ငံရေးပြဿနာတွေအခုလိုကြုံလာခဲ့ရတာပါယာဒူဖြုတ်လိုက်တဲ့ဝန်ကြီးချုပ်နေရာမှာတော့တချိန်ကသမရအောင်ဖြစ်တိုင်းပြည်ကိုခက်ချမ်းချမ်းအုပ်ချုပ်ခဲ့တဲ့ရာဂျာပက္စာနဲ့အစားထိုးလိုက်ပြီးနောက်တစ်ရက်မှာပဲလွှတ်တော်ကိုလည်းဆိုင်းငံ့ထားခဲ့ပါတယ်ဒါပေမဲ့နိုင်ငံကဖီအားတွေကြားမှာပဲသမရကလွှတ်တော်ကိုတနစ်လာနေမှာပြန်ခေါ်ယူခဲ့ရပါတယ်။ဒါပေမဲ့လည်းဝန်ကြီးချုပ်အနေနဲ့ယုံကြည်မရှိဆိုနဲ့ယာဒူကဖယ်ရှားခံဖို့တေချာသလောက်ဖြစ်လာချိန်မှာပဲသမရကလွှတ်တော်ကိုဖျက်သိမ်းပြီးကြားဖြတ်ရွေးကောက်ပွဲကျင်းပဖို့ကြေညာခဲ့ပါတယ်။ဒါပေမဲ့လည်းတရားရုံးချုပ်ကတော့ဒီသမရရဲ့အမိန့်ကိုမနစ်ကပဲပယ်ဖျက်ခဲ့တာဖြစ်ပါတယ်ခင်ဗျ။